ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆဲခရိုင်တကျောမှာတရုတ်ဘက်ကနယ်စပ်ခြံစည်ရိုးတည်ဆောက်နေတာကိုဇက်တိုက်လှုံ့ဆော်နေပါတယ်။တချို့နေရာတွေမှာနှစ်နိုင်ငံနယ်ကြားမှတ်တိုင်ကိုကျော်ပြီးမြန်မာနယ်မြေတဲကိုဝင်ရောက်ကာယံနေတဲ့ဆိုကဒေသခံတွေကဝိုင်းပြီးကန့်ကွက်နေကြပါတယ်။အထူးသဖြင့်မူဆဲခရိုင်ပန်းဆိုင်မြို့နယ်မမိုင်းကျေးရွာနာမှာနယ်မြေကျူးကျော်မှုတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စကိုတရုတ်ဘက်ကအကြောင်းကြားထားပေမဲ့တစုံတရာတုံ့ပြန်တာမရှိသေးကြောင်းပန်ဆိုင်မြို့နယ်အုပ်ချုပ်ရေးဌာနကတာဝန်ရှိသူတူဦးက VOA ကိုပြောပါတယ်
။ဆန္ဒနာနယ်စပ်မြို့ရဲ့တရုတ်ဘက်ရဲ့ရှေ့ကိုကြောက်ပြီးတော့မှတော်တော်တော့ကောင်းပေးမှာနေဖို့ပြီးတော့လမ်းပေါက်တာပေါ့နော်။အဲဒီလိုဟာမျိုးရှိလို့ကျွန်တော်တို့နိုင်ငံမှာမနေမသိဘူးလို့ဖြစ်နေတဲ့အခါမှာလည်းဒီကတော့ပုံပြီးတော့တို့ကလည်းပို့ခွင့်လားပေါ့နော်။ပို့ရမယ်လို့ဖြစ်နေတာပေါ့။ဟိုကျွန်တော်ကဒီပေါ်ဒီမှာနိုင်ငံငယ်လေးဖြစ်တဲ့အခါကျတော့
မူဆဲခရိုင်ထဲမှာလူမျိုးစုလက်နက်ကိုင်အဖွဲ့တချို့နဲ့စစ်ကောင်စီတပ်တွေဒီရက်ပိုင်းထဲမှာနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေရှိပါတယ်။ပန်ဆိုင်မြို့ရဲစခန်းလဲပြီးခဲ့တဲ့ရက်ပိုင်းကတိုက်ခိုက်ခံခဲ့ရပြီးဒီလ26ရက်နေ့ကလည်းမူဆဲမြို့မော်တောင်ကျေးရွာနာမှာပစ်ခတ်မှုတွေရှိခဲ့ပါတယ်။မနေ့အောက်တိုဘာ29ရက်နေ့မှာတော့မူဆဲမြို့မန်းယူ105မိုင်မှာရှိတဲ့ဂိမ်းဆိုင်တစ်ခုမှာပစ်ခတ်မှုဖြစ်ခဲ့ပါတယ်။ဒေသအခြေစိုက်သတင်းဌာနတွေကတော့ဒီပစ်ခတ်မှုကြောင့်ပြည်သူစစ်တအူးနဲ့ဒေသခံတအူးသေဆုံးခဲ့တယ်လို့យေသားထားပါတယ်။ပန်ဆိုင်နဲ့မုံကိုအနီနာကခတ်ဆိတ်ဆိတ်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်တင်းရှောင်လာတဲ့ဒေသခံတွေကလည်းတရုတ်မြန်မာနယ်စပ်မှာ2000ဝန်းကျင်လောက်ရှိနေပါတယ်။ဒီလိုမတည်ငြိမ်မှုတွေရှိလာတဲ့နောက်ပိုင်းမှာတရုတ်ဘက်ကလည်းခြံစည်းရိုးတွေကိုတိုးတိုးပြီးကားနေတယ်လို့ဒေသခံတွေကပြောပါတယ်
။2016တိုက်ပွဲမှာဒီလိုကြုံတွေ့ကြရတယ်ဒီလိုဆီလူခတ်တယ်ဒီခုံးတွေကိုအရှင်ခုံးနဲ့ဝင်သွားတဲ့ခရေရတာသူတို့ကလူချင်းတို့ကိုသူတို့မလိုလားဘူးနော်မလိုလားတဲ့အတွက်မနေ့ကကြေကွာနေပတ်သက်လို့လည်းတစ်ခါကဒါကတော့ကျွန်တော်တို့ဒီလိုမျိုးနိုင်ပေါ့ဟာလာပြားကြီးကြည့်ပြီးတော့မှဒီလိုငါးမျိုးတော့ဆက်ပြီးဆောင်ရွက်ခဲ့တာဒီကနေ့ကြည့်ရတော့နေရာမသားပါဘူးနော
်တရုတ်ဘက်ကခြံစည်းရိုးကာယန္တာကိုနေဇက်ကုံသွေးရေးဂိတ်တွေနဲ့နှီးဆက်တဲ့နမ်ခန်မူဆဲပန်ဆိုင်မုံကိုအနီးတစ်ဝိုက်မှာဦးစားပေးဆောင်ရွက်နေတယ်လို့လည်းပြောပါတယ်နေဇတ်ချန်စီယိုရဲ့တချို့နေရာတွေမှာဆိုရင်တန်စီဂျိုနာကိုမြန်မာနိုင်ငံသားတွေမကတ်ကြဘူးတရုတ်မြန်မာနှစ်ပါတာနဲ့အတန်ချက်ဆက်နဲ့တရုတ်ဘက်ကနေသတိပေးနေပါတယ်မြန်မာနိုင်ငံဘက်အချက်မှာတိုက်ပွဲတွေကိုသတိထားပြီးရှောင်ရှားကြဖို့တိုက်ပွဲတွေကိုတက်ပြီးဗီဒီယိုမှတ်တမ်းတင်တာတွေမလုပ်ကြဘူးလဲတရုတ်ဝန်တိမ်မြို့ကအာဏာပိုင်တွေကသူ့နိုင်ငံသားတွေကိုဒီရက်ပိုင်းမှာသတိပေးထားပါတယ်ခင်ဗျာ